နက်ဆန်ဇူလိုင်လ၄ရက်နေ့ဟာအမေရိကန်ရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။အမေရိကန်လွတ်လပ်ရေးကြေညာခဲ့တဲ့နေ့ကိုအမေရိကန်နိုင်ငံရဲ့မွေးနေ့ဖြစ်သတ်မှတ်ပြီးလွတ်လပ်ရေးနေ့ခန်းနာတွေကျင်းပကြတာပါ။အမျိုးသားမော်ကွန်တိုက်မှတ်တမ်းဌာနကကမကထာပြုပြီးနှစ်စဉ်လွတ်လပ်ရေးနေ့ထိမ့်မှခန်းနာတွေကိုကျင်းပလေ့ရှိပါတယ်။ဒီနေ့မှာတော့အမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့စ조사ရမှာမအောင်မြင်ခဲ့တဲ့ထောင်နဲ့ချီတဲ့အစိုးပြုချက်တွေကိုခင်းကျင်းပြသဖို့ပြင်ဆင်ထားပါတယ်။အမေရိကန်ပြည်သူစုကိုပြင်ဆင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ပြပွဲနဲ့ပတ်သက်လို့မှတ်တမ်းထိမ့်သိမ်းရေးဌာနဝန်ထမ်းတဦးနဲ့တွေ့ဆုံမေးမြန်းပြီး VOA သတင်းတောက်နီကိုလက်တာအီလက်ရဲ့သတင်းစာကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်သူစုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပြည်သူလူထုရဲ့ခွင့်ရေးဆိုတာမွေးရပါဖြစ်ပြီးအစိုးရကပေးတာမဟုတ်ဘူး။အစိုးရရဲ့ခွင့်ရေးကပြည်သူတွေကပြတယ်နဲ့ဆိုတဲ့အချက်ကိုခြုံငုံဖော်ပြထားတာပါ။တခြားပင်နေရာနဲ့မှမတူပဲပထမဆုံးပေါ်လာခဲ့တဲ့အခြေခံဥပဒေဖြစ်ပါတယ်။အစိုးရဆိုတာလဲလိုအပ်ချက်ရှိနေတဲ့သူတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးဒီလူတွေကတခြားမပြည့်စုံတဲ့အားနည်းချက်ရှိတဲ့သူတွေအပေါ်မှာအုပ်ချုပ်တာဖြစ်တဲ့ကြောင့်အာဏာနဲ့လုပ်ပိုင်ခွင့်ကိုအကန့်အသတ်ထားရမယ်လို့အမေရိကန်ပြည်ထောင်စုကိုတည်ထောင်သူတွေကယုံကြည်ပါတယ်။ဒီလုပ်ပိုင်ခွင့်အာဏာကိုလက်ခံခြင်းနဲ့သူတွေကိုပဲဖွဲ့စည်းပုံကအစိုးရတာဝန်အနှင်းတာဖြစ်ပါတယ်။စာမျက်နှာရှိမျက်နှာပါတဲ့ဖွဲ့စည်းပုံကိုပြင်ဆင်ဖို့အဆိုပြုတဲ့အချိန်ရည်အတွက်တပိုင်းကြောင်းတစ်ချောင်းအများကြီးရှိခဲ့တဲ့အကြောင်း National Archives မှတ်တမ်းထင်းသိမ်းရေးဌာနကတာဝန်ရှိသူတို့ဖြစ်တဲ့ Christine Blackerby ကပြောပါတယ
် There've been over 11,000 proposals in
ဒီတော့မှာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်မှုအစိုးပြုချက်11,000လောက်ရှိခဲ့ပါတယ်။အောက်လွှတ်တော်မှာဖြစ်ဖြစ်ထက်လွှတ်တော်မှာဖြစ်ဖြစ်စစ်တော်အမတ်တယောက်ကပြန်လည်ပြင်ဆင်မှုအစိုးပြုတင်ခဲ့ရတယ်ပါ
။ဖွဲ့စည်းချုပ်ပုံအခြေခံဥပဒေတက်ဝင်ခဲ့တဲ့1989ခုနှစ်ကလေးကပြင်ဆင်ရေးကြိုးပမ်းချက်တွေလည်းရှိလာခဲ့တာပါ။တဘေရရိုက်စ်လို့ခေါ်တဲ့လူတွေရဲ့အခွင့်အရေးကိုအာမခံဖို့အစိုးရရဲ့အာဏာကိုကန့်သတ်တဲ့အချက်၁၀ချက်သောပထမဆုံးပြင်ဆင်ချက်တွေကို1980ခုနှစ်မှာချမှတ်ခဲ့ပါတယ်။ Christine Blackerby ကအခုလိုရှင်းပြပါမယ်။
There's been three main reasons.
ဘယ်လိုအခြေခံဥပဒေကိုပြင်ဆင်ဖို့ဖြစ်လာတဲ့အဓိကတွေးခေါ်တဲ့အချက်ကြီးသုံးခုရှိပါတယ်။ပြင်ဆင်ချက်28ချက်ထဲကအများစုဖြစ်တဲ့18ချက်ကိုကြည့်မယ်ဆိုရင်လူတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုတိုးပေးဖို့ပြင်ဆင်ခဲ့ကြတာတွေပါ။လေပေးခွင့်အခွင့်အရေးလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာကိုယ်ခွင့်ယုံကြည်ခွင့်နဲ့နောက်တခြားအခွင့်အရေးတွေပ
ါအစိုးရရဲ့အာဏာနဲ့လုပ်ပိုင်ခွင့်ကိုစီကံသတ်မှတ်ဖို့ဗီဇာကိုလည်းအဓိကအကြောင်းအရာတစ်ခုဖြစ်ဆက်ပြီးတော့စဉ်းစားလာခဲ့ကြတယ်လို့ဘလက်ကဘီကပြောပါတယ
်ဒီမှာဥပမာအနေနဲ့တမန်ရရဲ့အုပ်ချုပ်ခွင့်ကိုတက်တန်းနှစ်ကြိမ်နဲ့ကျမတို့အခွင့်ပြုထားတာမျိုးပ
ါတမန်တော်ကိုထိဖွင့်လို့မင်းနဲ့ရွေးချယ်မယ်တမန်တော်ရွေးချယ်ရေးအဖွဲ့ကိုဖြတ်သိမ်းမယ်လက်ထပ်ခွင့်ကိုစီမင်းဘလို့သတ်မှတ်မယ်ရွှေပြောင်းပြန်သတ်မယ်ငှက်တီကိစ္စအရက်သေးစားကိစ္စစသဖြင့်တင်ပြပါတယ်ပြင်ဆင်ရေးဆိုပြီးချက်တွေအများကြီးရှိပါတယ်များသောအားဖြင့်လူမှုရေးဆိုင်ရာပြောင်းလဲမှုတွေကြုံရတဲ့အချိန်မှာဖွဲ့စည်းပုံပြောင်းလဲရေးတောင်းဆိုတဲ့လှုပ်ရှားမှုတွေလည်းအချိန်ရင်းလာခဲ့တာပါပြန်လည်ပြင်ဆင်ရေးဆိုပြီးချက်အများကြီးဟာလွတ်တော်ချမှတ်လိုက်တဲ့တန်းသူရေးခွင့်ရေးအတွက်ပြင်ဆင်ချက်တွေနဲ့ဆက်နွယ်နေပါတယ်ဒါနဲ့လည်းဒီနေ့တိုင်းကဒါကိုသဘောတူပြင်ဆင်ကြတာတော့မဟုတ်ပါဘူးဒီလိုဖွဲ့စည်းပုံထဲမှာထည့်သွင်းပေးဖို့ဆိုပြီးချက်1,000လောက်ရှိခဲ့ပေမဲ့လည်းနောက်ပိုင်းအရည်ပြင်ဆင်ဆိုပြီးချက်တွေအထမင်းပြောခဲ့တာနဲ့ပတ်သက်ပြီးဘလက်ကဘီကအခုလိုပြောပါ
တယ်ဆိုတော့
ဒီချက်ကိုပြည်နယ်ရေးရဲ့၃ပုံတစ်ပုံကသဘောတူလိုက်နာဖို့လိုပါတယ်တန်းတူရဲ့အခွင့်အရေးအတွက်ပြင်ဆင်ချက်ကိုလွှတ်တော်က၃ပုံ၂ပုံမဲနဲ့အတည်ပြုပေမဲ့လည်းပြည်နယ်ရေးကသဘောတူလိုက်နာတာမျိုးမရှိတော့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြင်ဆင်ချက်တရားဝင်ဖြစ်မလာခဲ့ပါဘူ
းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတာခက်ခဲတယ်ဆိုတော့သမိုင်းကြောင်းတွေကတက်တည်ပြခဲ့ပါတယ်ဒီလိုခက်ခဲတာကကောင်းတဲ့ကိစ္စတခုလို့လဲဘလက်ကဘီကပြောပါတယ်အမေရိကန်ပြည်ထောင်စုရဲ့စော်ပိုက်မျိုးဆက်ကြီးသူတွေကသူတို့ရဲ့ပုံလိကလွတ်လပ်ခွင့်တွေကိုကာဝယ်ဖို့အစိုးရကိုကန့်သတ်ဖို့ဂရုကွက်တွေထားဆောင်ရွက်ခဲ့ကြပါတယ်တစ်ချိန်တည်းမှာပဲအနာဂတ်မျိုးဆက်တွေရဲ့လွတ်လပ်ခွင့်ကိုထင်းထင်းဆောက်ရှောက်ဖို့လဲမျက်ခြေမျက်ပြတ်စောင့်ကြည့်ဖို့လိုမယ်ဆိုပြီးတတိပေးခဲ့ကြောင်းပါခင်ဗျာ